ဒီနေ့မှာမင်းကြီးကစက်ကလေးမတော်ခင်ယောဂီတို့အတွက်မှတ်သားစရာပုဂ္ဂိုလ်၄မျိုးသင်္ကန်းစာတစ်ခုထပ်တိုးမယ်အဲ့ဒီပုဂ္ဂိုလ်၄မျိုးကိုနာကြားရင်းနဲ့လည်းပဲမင်းကြီးတို့ဟာဘယ်ပုဂ္ဂိုလ်ရဲ့မှာပါတယ်လို့စမ်းစစ်နေရမယ်ပထမဆုံးပုဂ္ဂိုလ်ကသာသနာနဲ့ကြုံပြီးတော့သာသနာကိုမကြိုက်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကတရားသူကသာသနာနဲ့ကြုံနေသာသနာကိုမကြိုက်ဘူးဒါကပထမတရားပေါ့ဒုတိယတရားကသာသနာကိုကြိုက်တော့ကြိုက်တယ်မကြုံဘူးအဲ့ဒီပုဂ္ဂိုလ်ကတရားရှိတယ်တတိယပုဂ္ဂိုလ်ကသာသနာကြိုက်လည်းမကြိုက်ဘူးသူ့အတွက်ကြုံလည်းမကြုံဘူးဒါကတရားနောက်ဆုံးတရားကသာသနာကိုကြိုက်လေကြိုက်တယ်သာသနာနဲ့လည်းကြုံတယ်အဲ့လိုပုဂ္ဂိုလ်၄မျိုးပထမတစ်မျိုးအတိပ္ပယ်အခြေပြောရရင်သာသနာကိုသာသနာနဲ့ကြုံပြီးတော့သာသနာမကြိုက်တဲ့ပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆိုလို့ရှိရင်ဗုဒ္ဓဘာသာတော့ဖြစ်တယ်ဒါနကုသိုလ်သီလကုသိုလ်ပရိစိတ်ခြင်းမေတ္တာပွားခြင်းစသောတမထကုသိုလ်များကိုတော့လုပ်တယ်တဲ့ဝိပဿနာတရားကြလုံးဝစိတ်မဝင်စားဘူးဝိပဿနာတရားဆိုကျင်းစရာကြီးနားလဲမနာခြင်းဘူးအာထုဖို့ဆိုဝေးရောအဲ့ဒီလိုဗုဒ္ဓဘာသာဝင်냐သည်သာသနာနဲ့ကြုံပြီးတော့သာသနာမကြိုက်တဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်မြန်မာပြည်မှာအများဆုံးပေါ့ဒုတိယမြောက်သာသနာကိုကြိုက်တော့ကြိုက်တယ်မကြုံဘူးတဲ့ဒီပုဂ္ဂိုလ်ကတော့ဗုဒ္ဓသာသနာမှာတယောက်ပဲပေါ်ဘူးပါလေကြိုက်ပြီးတော့မကြုံတာဘယ်သူလဲဆိုတော့ဗုဒ္ဓတက်တဲ့လက်ထက်တော်ကဦးဇင်းတို့ဒီမြတ်စွာဘုရားမမွေးသေးဘူးပေါ့ဒီချိန်ကတောတရဏမင်းကြီးကိုးကွယ်တဲ့ဒေဝီလဆိုတဲ့ယတိကြီးတစ်ပါးရှိတယ်ဘုရားမမွေးသေးဘူးဆိုတော့ဗုဒ္ဓဘာသာမရှိသေးဘူးပေါ့ဒီတော့တော့ဟိန္ဒူဘာသာဝင်တွေအလုံးဂျမားကိုးကွယ်ကြတယ်ဂျမားဖြစ်ဖို့ပါအားထုတ်ကြအဲ့ဒီဒေဝလာကြီးတည်းဆိုရင်ဇန်နေအပင်ကြီးနေရထားတယ်ဘလောက်တကူကြီးလဲဆိုရင်နေရင်းဆိုလူတွေဆူလို့တဲ့မြတ်ကြီးမှာသွားပြီးတော့နေတဲ့ဥယျာဉ်ထဲမှာတိတ်ဆိတ်တိတ်ဆိတ်ဆိတ်အဲ့လောက်တကူကြီးတယ်ညကျမှလူကြီးပြန်ဆင်းတယ်အဲ့တော့ယောဂီတည်းညာစားပြီးတော့စကားဆက်တုံးပြောအောင်မယ်ယောဂီညာအခုနာနေတဲ့တရားဟာမဲ့ညာဖုံညာရာကြောင်းဝိပဿနာတရားမဟုတ်လားအဲ့တော့ယောဂီတို့ဒီအတိနဲ့အကျင့်နဲ့တထတဲ့ကြအောင်ကြိုးစားရလိမ့်မယ်။ဘုန်းကြီးကဒီကသိအောင်ကြိုးစားပြီးတော့ဟောပြီးယောဂီတို့ကလည်းကျင့်ရမယ်နော်။ဘယ်နည်းအားဆကျင့်ရမလဲဆိုရင်စကားများများပြောတဲ့အကျင့်ကိုဖျောက်တဲ့ဟာစာနော်ဟုတ်လား။ဒီအများကြီးမပြောအောင်နော်။ယောဂီတို့တကယ်တော့ဒီမှာတရားလာရှာကြတာရိပ်ပါလေဖြစ်တယ်။ဒါကြီးမတတ်တာလေပြောတော့တူတူလေးပြောရတယ်နော်။အဲ့လိုစကားကြီးတော်ပြောတာကိုလေဖျားမကြိုက်ဘူး။အခုဒီယောဂဝါစနေပါတက်တော်ထင်ရှားရှင်ယောဂီတို့မြတ်စွာဘုရားမောင်းထုတ်မှာယောဂီတို့ကတော့ဟာဘုန်းကြီးကဇာကတတိုင်းချက်ပြောတာမဟုတ်ဘူးတကယ်မောင်းထုတ်ဘူးလေဘုရားအဆူတာမကြိုက်ဘူးယဟန်တန်ဃာတွေ900တထောင်ရှိနေဇာကတထောင်ကြောက်မပြောဘူးဘုရားတက်စိတ်တာကိုနှစ်တန်ကိုယဟန်နိုင်ဗုဒ္ဓဘာသာနဲ့အကုန်သိတယ်နောက်ဆုံးဒိဋ္ဌိတောင်သိတယ်ဒါကြိမ်မြတ်စွာဘုရားလမ်းလျှောက်တော်မူတဲ့အခါဒိဋ္ဌိကြောင့်နဲ့အဲဒိဋ္ဌိကြောင့်နဲ့ဒိဋ္ဌိတွေကလာတဲ့ခါဘုရားကြောင့်နဲ့နီးလို့ရှိရင်လေအဲ့ဒီချင်းရင်ပေါ့စကားပြောရလိုက်ကြတယ်။မင်းတို့လူကြကြရှင်ကိုရမကစကားပြောတာမကြိုက်ဘူးဆူတာမကြိုက်ဘူးဆိုဒိဋ္ဌိတောင်မှလေဖခင်ကြောင့်ညာစကားမပြောတော့ဘူး။အဲ့တလောက်ဘာသာချမ်းဒိဋ္ဌိတောင်ဖခင်ယူသေးတယ်။မယောဂိတို့ကလည်းပဲအခုလိုတရားကျလာတဲ့အခါဆိုမဟုတ်တဲ့အပေါ်စကားတွေမပြောနဲ့နော်။အော်ဒီမှာဖခင်ချင်းဒီမှာစံတော်မူသလိုပဲငါတို့ဖခင်အားနာရမယ်။ဖခင်ကတိတ်ဆိတ်ချင်းကိုကြိုက်တယ်။အဲ့တော့တိတ်ဆိတ်စီလေးလာမယ်။နောက်ပြီးတော့အခုအလုတ်တစ်ခါလည်းပြေးမယ်။ယောဂိတို့အဲ့ဒါတရားဝဲစလာပြီဆိုတဲ့ကတတိပဒံအမှတ်လေးပါခဲ့ကြ။ဘယ်လိုမှတ်ရမလဲတဲ့ပြင်ပေးမယ်။ဘုရားကြီးတို့ဆိုကြပါသလိုတရားဝဲသွားတော့မယ်ဆိုရင်တရားဝဲသွားကန်ရင်းရှင်အစပြီးတော့ကိုယ်စိတ်ဖြစ်တာတွေ။နောက်ကိုယ်ခန္ဓာကိုဖြစ်တာတွေမှတ်ပေးရမယ်။ဟောခုငါတရားဝဲသွားခြင်းနဲ့စိတ်လေးဖြစ်နေပြီသိပေးရတယ်။ဒါလူကြီးလည်းဟောဟောမြင်ပြီးစိတ်လေးဖြစ်နေပြီသိပေးရမယ်။အပန်ကြရင်ကြားသိစိတ်ဖြစ်နေပြီသိပေးရမယ်။ကာဝတဲ့လားကာဝတက်နေပြီသိပေးရမယ်။ထိုင်နေချိန်မှာလည်းထိုင်နေပြီးသိပေးရမယ်။အဲတွေးရင်လည်းဟောငါဘာတွေးပြီးသိပေးနေရမယ်။ယောဂီတို့အဲ့လိုသိတာဟာဒါ กายานุปัฏฐานตติปัฏฐานพอขันธ์กูเนี่ยปัตเตติยินกายานุปัฏฐานตติปัฏฐานโหลขอเด้ไส้เนี่ยปัตเตติไส้กูติยินดาไส้ตานุปัฏฐานตติปัฏฐานโหลขอเด้ถ้าขันธ์ก็ได้เวทนาอกุศลินาก้าวได้เวทนาขันธ์ล้านนี่ดาเวทนานุปัฏฐานตติปัฏฐานพอမကောင်းတဲ့မကြိုက်တဲ့ဝေဒနာခံစားတာမကြိုက်တဲ့ဝေဒနာမကောင်းတဲ့ဝေဒနာခံစားနေပြီးသိပြီရောမယ်ရုပ်တမပြင်းမဝိပဿနာဆိုတာဆရာကောင်းတဲ့တွင်အင်မတန်ချင်းရလာနေမဲ့ကိုရနိုင်ပါတယ်အဲ့လိုရုပ်တို့အတိလေးနဲ့တရားဝဲလာကြဟုတ်လားအဲ့တော့ပြောမယ်ဘုရားရှင်ဟင်ထုတ်တဲ့အကြောင်းတခါတော့အဲ့လိုပဲဘုရားရှင်ကြောင်းကိုအရှင်နာရီပုရဏနဲ့ရှင်မောကလန်တို့ကသူတို့ရဟန်းခံထားတဲ့ယဟန်အပါ900ကျော်ယဟန်အစ်စ်ကလေးတွေပေါ့ဘုရားပူအောင်ဆိုပြီးတော့ဇေတုံကျောင်းကိုခေါ်လာကြတယ်ဒီကိမှာဖះကဒီအဖူးချက်ချင်းမခံသေးဘူးပေါ့အဲ့ဒီမှာရှင်မောကလန်ကိုရှင်နိုင်ပုရောဟိတတို့တပြေ900အပြင်းမှန်မှာနေကြတော့ယန်းတဲ့900ကဖះအကြောင်းမသိတော့စကားတွေစူးနေအောင်ပြောကြတယ်အဲ့လိုပြောကြတော့ဖះရှင်ကအာနန္ဒာကိုမေးတယ်ဒီဖះပြောတဲ့အတုံးတုံးလေးအာနန္ဒာကတဲ့အပြင်းမကငစိမ့်တယ်လို့အတန်ကြီးပြောတာဘယ်သူတွေလဲတဲ့ဒီလိုမေးတာဗာဖះရှင်ကလည်းမေးတာအဲ့တော့ရှင်နန္ဒာမြတ်စွာဘုရားငစိမ့်တယ်မဟုတ်ပါဘူးအရှင်မောက္ကလနဲ့အရှင်အဘိဓမ္မာတပည့်တွေပါဘုရားယဟန်နေဖြစ်ပါတယ်ယန်းတွေပါမလို့ခြင်းဘူးတဲ့သူတို့အားလုံးအကြောင်းနှင်ထုတ်ပလိုက်တယ်သူတို့ကိုဝတ်ပြီးတဲ့မောက္ကလနဲ့တာရိပုတ္တရပါထွက်သွားပါစီတဲ့ငါကြောင့်မနေရဘူးတဲ့သူညာတဲ့ပုဂ္ဂိုလ်တွေကြောင့်လက်မခံဘူးတဲ့သူတို့ကဘာဖြစ်လို့တပည့်တွေကိုဆုံးမမထားတယ်လဲတဲ့ယောက်ျားတို့သူထွက်သွားတယ်ထွက်သွားတဲ့အချိန်ကျမှတပည့်တရားတော်မတွေဝိုင်းကြောက်ရမြတ်စွာဘုရားဒီချိန်တခါလောက်သူတို့မသိလို့မာတာသိခံပြီးတော့ခွန်းတော့ပါဘုရားလို့ကြောက်မာတာပြန်ခေါ်တယ်အဲ့အကုန်ပြန်ရောက်လာတော့မှမြတ်စွာဘုရားကမိဂုံးနှစ်ခုတပါးစီမေးပါတယ်ကျင်တို့ရှင်နေတ္တပုဒ္ဒရာကိုစမေးတယ်ဒါကြီးပုဒ္ဒရာကတဲ့တင်းနဲ့တပြည့်900ကိုငါနှစ်ထုတ်တဲ့အခါမှာသိစေတဲ့ဘလို့ဖြစ်လဲရဟန္တာကြီးကဖြေကြတယ်အော်တပြည့်တော်စေတမားဒီလိုဖြစ်ပါတယ်မြတ်စွာဘုရားဟာစိတ်စိတ်ငြင်းငြင်းနဲ့တမပတ်ဝင်စားတာကိုသဘောကျတော်မူတယ်ပြီးတော့ငါလည်းပဲတပြည့်တွေအချင်းလေးမမွေးတော့ပဲနဲ့စိတ်စိတ်ငြင်းငြင်းနဲ့ဒီတော့နံပါတ်ပဲဝင်စားတော့မယ်လို့စိတ်ထဲမှာဖြစ်ပါတယ်တဲ့မြတ်စွာဘုရားအဲ့ဒီအဖြစ်ကိုသိမကြိုက်ဘူးနာတို့မခေါ်ဘူးပေါ့နောက်မောက္ကလံကိုမေးတယ်ခြေသားမောက္ကလံသင်ရောငါဘုရားနှိမ့်ထုတ်တဲ့ခါမှာဘယ်လိုစိတ်ပေါ်တယ်လဲတတိတော်တစ်မျိုးပေါ်ပါတယ်တဲ့မြတ်စွာဘုရားဟာသုတဉဏ်ဉာဏ်ပရိသတ်အချင်းနဲ့မနေလို့တော့ဘူးဒီတော့ဒီပြည့်တဲ့တရားရဖို့ဆုံးမဖို့ဟာငါတို့ရဲ့တာဝန်ပဲအဲ့တော့ငါမှပိုတာဝန်ရှိပြီလို့စိတ်ထဲမှာပေါ်ပါတယ်ဖရာဆိုမြတ်စွာဘုရားကသာဓုသုံးရင်ခေါ်တယ်။ဒီမှာစနေဘုတော်ပြောတယ်။သာဓုဘုတော်ကအေးစိစိမနေနဲ့ဦးနဲ့တွန်းတာသနာအဆုံးမကြီးတပည့်သားမြေတက္ကရာမတွေရဖို့အတွက်စူညံကြတဲ့ပြင်သာသနာပြုကြရအောင်မလို့မိန့်တော်မူပါတယ်။ဒါကြောင့်ယောဂီများကြောင်းကံဖရာဘယ်ကိုပဲသွားသွားဖြစ်နိုင်ရင်လောဘီတက္ကရာတွေဘာမှမပြောတာအကောင်းဆုံးပဲနော်။ဒါယောဂီတို့အိမ်မှာဆိုတာအားရအောင်ပြောနေကြတာပါ။ဒီတော့အခုလိုဘယ်ကြောင်းကံဖဲရအောင်တိတိဆိတ်ဆိတ်ပြောကြစီလည်းပဲတူတူတတနဲ့တရားအကြောင်းမပြောရတယ်။ကျန်တဲ့လောကီကြောင်းလုံးဝမပြောနဲ့တော့။အဲ့ဒီလောကီကြောင်းတွေပြောခြင်းဟာဒါမက်ဖို့မရဖို့အတွက်အနောက်ချက်တွေဖြစ်တတ်ပါလေ။အဲ့တော့ယောဂီတို့အဲ့ဒီလေလာကြည့်ကြရင်အဲ့ဒီလိုစကားကံတွေဆူညံတာနားမထောင်ခြင်းလို့မျက်ပြင်မှာသွားနေတယ်ပေါ့။တနည်းတော့နတ်သားနတ်သမီးတွေကဆူညံသွားကြတယ်။ကြော်ကြလို့။အဲ့တော့ဒေဝလာကမေးတယ်။ဟာသင်တို့နတ်သားနတ်သမီးတွေဘာဆူကြတာတုံးအာဒေဝိလာရည်တေကြီးလူပြည်မှာဖះအလောင်းမွေးပြီအဲ့တော့ထူးဆန်းတဲ့ဆင်းရဲတွေဖြစ်တယ်မန်းတွေအခါမဲ့ပွင့်တယ်နတ်ပန်းမိုးတွေယွာတယ်ညီမကြီးတအားလှုပ်တယ်ဒါနဲ့ကျွန်တော်မျိုးတို့တကြီးတော်တို့ဖះအလောင်းမွေးမှန်သိလို့တရားဝင်နေရတွေဟာမြတ်စွာဘုရားဟောကြားတဲ့သစ္စာလေးပါးဝိပဿနာတရားနာပြီးတော့အပေတကပြေကြတော့မယ်နတ်ရောဒုက္ခတွေရောက်ကြတော့မယ်နိဗ္ဗာန်ရောက်ကြတော့မယ်လို့တရားဝင်နေအလုံးတော်ဝမ်းသာလုံးလို့ဝမ်းဝမ်းကြည်ကြော်အဟိကြတာပါဆိုမှဟာဘုရားဆိုတာဖူးရခဲမြပဲတခါတည်းလူပြည်ကိုလူလိုက်တည်းဆင်းသွားတယ်နန်းလည်းရောက်တော့ခါတည်းဒုရဏမီးကနေရာထိုင်ခြင်းပေးပြီးတော့ရှင်ဘုရားဘာအကြောင်းရှိတယ်ဆိုတော့ဒီနေ့တင်သားလေးမွေးတယ်ဆိုဟုတ်ပါတယ်အေးအဲ့ဒါခေါ်ကြစမ်းငါကြည့်ချင်တယ်သူပြန်သူအပင်ရင်တကူနဲ့ကြည့်မှတကယ်ဘုရားဖြစ်မှာဟုတ်မဟုတ်သူ့ရဲ့တကူကလည်းဘလောက်ကြီးတုံဆိုလို့ရှိရင်ကြည့်ကဘာ40နောက်ကဘာ40တောင်မြင်တယ်ဘာလို့တကူကြီးမလဲလို့နှိမ့်နေမို့ကဘာနဲ့ကိုမြင်တယ်ပြီးခဲ့တဲ့ကဘာ40ဘာတွေဖြစ်ခဲ့တယ်နောက်ထပ်ကဘာ40ဘာတွေဖြစ်မှသူအကုန်သိတယ်ဟိုဟိန္ဒူတွေကိုပဲတာအဲ့ဒီမှာကိုပဲတာသူကဘာဖရာကိုမသိကြလို့ပေါ့အဲ့တော့သူကအဲ့ဒီဖရာလောင်းဝေကတာလေးတွေထုတ်လာရောအဲ့ဒါ တကုံးနဲ့ကြည့်တော့ယောဂီများကြီးသူဖျားဖြစ်မှာကိုမြင်သွားတယ်အဲ့ဒီမှာသူဟာတဲ့ငိုခြင်းရေခြင်းနှစ်မျိုးပြုတယ်အဲ့တော့သရဏမေယျမေးတယ်ဒေဝလာကြီးကဘာဖြစ်လို့ငိုလိုက်ရေလိုက်ဖြစ်တာလဲဆိုတော့ပြောရှာငိုတာငါ့အတွေ့တဲ့ရေတာကသင်တို့အတွေ့ဖျားတဆူပွင့်ဖို့သစ္စာ၄ပါးဝိပဿနာတရားနာဖို့သင်ကြီးမလွယ်ဘူးတဲ့ကဘာတိုင်းဖျားမပွင့်ဘူးတဲ့ဖျားမပွင့်တဲ့ကဘာတွေအများကြီးပဲအခုကြည်တဲ့ဒီကဘာလူတွေအဘယ်တကားပြိနေရတုပ္ပတိရောက်နိဗ္ဗာန်ချမ်းသာရကြတော့မယ်တဲ့ငါကတော့လေတဲ့တင်သားဖျားဖြစ်တဲ့အချိန်မှာသေသွားရင်မရှိတော့ဘူးတဲ့ငါလှုပ်ထားတဲ့ဇံကြောင့်အဲ့ချိန်မှာငါဟာဉာဏ်လို့ခေါ်တဲ့စိတ်စိတ်တိတ်ပဲရှိပြီးတော့ယုတ်တရားမရှိတဲ့အရူပဗျမာကြီးဖြစ်နေပြီတဲ့ဒါကြောင့်တင်သားဖျားတရားကိုနာဝင်လည်းမရတော့ဘူးအားထုတ်ခွင့်လည်းမရတော့ဘူးပြည့်တော့ရုပ်မပါတော့နားမပါဘူးလေနားမပါတော့တရားနာလို့မရဘူးအဲ့လိုကြောင့်အရူပဘုံဟာဘယ်တော့မှသွားတာမကြည့်ဘူးဒါကြောင့်အရူပပြင်းမဘုံဟာမရောက်တဲ့နဲ့ရပ်ရှိပါတယ်မှပါတယ်အဲ့ကြောင့်ငါ့အတွက်ဝမ်းလည်းလုံးငိုတာငါသာသနာကိုကြိုက်တယ်ငါမကြုံတော့ဘူးငါသေးပြီအေးတင်းတို့ကျန်တဲ့လူသားတွေကတော့ဟောဒီမြတ်စွာဘုရားတရားတွေနာကြအားထုတ်ပြီးတော့အဘိဓမ္မာတွေဘဝစတန်ပြည့်ကြတော့မယ်မြတ်ဖို့တွေရကြတော့မယ်ဒါကြောင့်တင်းတို့အတွက်ကြည်ဓာလို့ပြောစားပါတယ်တကယ်လည်းပဲမြတ်စွာဘုရားဘုရားပြည့်တဲ့ရှင်ကသူအခုထိဓမ္မပုံမှာရှိတယ်ဘာမှတုံးမရဘူးသာသနာနဲ့လွဲသွားပြီတဲ့ဒါကြောင့်အဲ့လိုဒေဝလောက်ရတဲ့မျိုးကြီးကြတော့ဒါသာသနာကိုကြိုက်တော့ကြိုက်တယ်မကြုံဘူးတဲ့အဲ့လိုခေါ်တယ်နံပါတ်3သာသနာကိုကြိုက်လဲမကြိုက်ဘူးကြုံလဲမကြုံဘူးဆိုတဲ့ပုဂ္ဂိုလ်ကတော့အပေပုံသားတွေပါပဲငရေတလေးဆန်းပြည့်တာအတူတကယ်ပုံသားတွေဟာသူတို့ကိုယ်တိုင်ပြည့်တယ်နဲ့ကြိုက်ရမှလည်းမသိဘူးပေါ့ဒီတော့သူတို့ဟာဒီတရားကိုပြေလဲမရနိုင်တော့ဒါကြောင့်သူတို့မကြုံဘူးလဲခေါ်ပါတယ်။ဒါကြောင့်အပေပုံသားတွေကတော့သာသနာနဲ့ကြုံလဲမကြုံဘူးသာသနာကိုကြိုက်လဲမကြိုက်ဘူးလို့မှတ်ပါ။အေးသာသနာကိုကြုံလဲကြုံတယ်ကြိုက်လဲကြိုက်တယ်ဆိုတာအခုဝိပဿနာတရားကိုလာရောက်နာယူရတဲ့ယောဂီများအားလုံးဟာသတ္တဝါတွေမှာပါသွားပါပြီ။ဒါသာသနာကိုကြုံလဲကြုံပြီးတော့ကြိုက်လဲကြိုက်နေကြတာပါ။ဒါကြတော့ယောဂီများအခုလိုခက်ခဲနေနေတဲ့ဝိပဿနာတရားလူတိုင်းမနာရှင်ဘူးဟုတ်တယ်မို့လား။စိတ်ဝင်စားဘူးအခုယောဂီတို့ဆုံးမလာပြီဆိုတော့ရဝမ်းသာကြငါတို့ဒီကနောက်ဆုံးလေးမျိုးထဲမှာပါသွားပြီလို့ဝမ်းမြောက်ကြတခြားမသိလို့မနာတဲ့ပုဂ္ဂိုလ်များရှိလေဒါလေးပြော့ပြပြီးတော့ဆွဲဆောင်ကြအင်္ဂလန်ကုသိုလ်ထူပါတယ်နော်ကြုံခဲ့ပါတယ်ဗျာဒါလို့ယောဂီတို့ဒါကဒီနေ့တင်ရတာအစ်တိုးတာပေါ့ဒီတော့မနေ့ကအဆက်လေးတွားကြရအောင်မနေ့ကယောဂီတို့သိစိတ်၆ပါးပြောပြီးသွားပြီကြည်အောင်တစ်ခေါက်ထက်ဆိုပေးမယ်လိုက်ဆိုမြင်သိစိတ
်
ကြားသိစိတ
်
ဉာဏ်သိစိတ
်
သာသိစိတ
်
ခိသိစိတ
်
သိဉာဏ်သိစိတ
်
ဟောယောဂီတို့သိစိတ်ဘယ်နှပါး
တ
ယ်ဒီ6ပါးပဲတဲ့အဲ့ဒါစိတ်ရည်တွက်ကတော့အကျဉ်း89အကျေ121ပါးရှိတော့လည်းပဲအကျဉ်းဆုံးဒီ6မျိုးပြီးသွားတာပါပဲမြင်သိတဲ့ဒါမြင်သိစိတ်ပါဠိလိုစကုဝဉ္ဉ္စိတ်ကြားလိုက်တာဘာသာလိုသိတယ်ကြားသိစိတ်ပါဠိလိုသောတာဝဉ္ဉ္စိတ်နာလည်းသိပြီဒါဘာကနန္နာပဲဘာကမွှေးတာပဲအဲ့ဒါဉာဏ်သိစိတ်ပါဠိလိုတော့ဒါဃာဏဝဉ္ဉ္ဉ်စိတ်စားလိုက်ရင်သိပြီအခုငါစားတာဘာပဲလို့အဲ့ဒါစားသိစိတ်ပါဠိလိုဇိံဝဝဉ္ဉ္ဉ်စိတ်ထိလိုက်ရင်သိပြီအခုငါထိတာငါကြိုင်တာဘာပဲလို့အဲ့ဒါထိသိစိတ်ပါဠိလိုကာယဝဉ္ဉ္ဉ်စိတ်စိတ်ကတွေးကြံရင်သိလိုက်ပြီတွေးသိစိတ်ပါဠိလိုကြတာမနောဝဉ္ဉ္ဉ်စိတ်လို့သိစိတ်6ပါးရှိပါတယ်ဒီ6ပါးသိရင်ယောဂီတို့တရားရှိလို့ရပါပြီအများကြီးသိကြမလို့ယောဂီတို့ကမဟုတ်ဘူးရအောင်ကျင့်ဖို့တင်မယ်ဆိုတော့ဇံဝဲမှာသင်လို့ဆိုတော့အကုန်သင်ရမလို့ခုတရားရှုလို့ရမယ်ဒါပရမတ်လေးတွေရေးပြီးတော့သင်ပေးသွားလိမ့်မယ်နောက်ယောဂီတို့စိတ်နဲ့စိတ်တည်းပြီးသွားပြီအဲ့ဒါကိုနှစ်ခုပေါင်းရင်တို့ဟာအာယုံကိုညှက်တဲ့သဘောတရားရှိလို့နမတိတိနာမံဆိုတဲ့ဝိတုယတို့နှစ်ပါးကိုနန္တရားလို့သိလိုက်ဘယ်လိုသိရမလဲဒါကြောင့်ဉာဏ်တရားဟာအာယုံကိုသိတဲ့သဘောတရားချင်းတူတဲ့ကြောင့်သူတို့နှစ်ပါးကိုတွဲပြီးတော့နန်းလို့သုံးလိမ့်မယ်။ဒါဆိုလို့ချင်းယောဂီများကစိတ်နဲ့စိတ်တည်းနှစ်ခုလုံးပါပြီးလို့သိထားပါ။ဒုတိယအနေနဲ့တရားမှာကယုတ်တရားတဲ့။အဲဒီယုတ်တရားကိုဦးဇင်းကအခုနီးတဲ့ယောဂီတို့သိလွယ်အောင်ပေါ့လေ။ယုတ်တရားဦးဇင်းယုတ်တဲ့7ပါးကနေစပြလိုက်မယ်။ဒါဆိုရင်ပူရှင်းတယ်။ဒါဦးဇင်းယောဂီများကြီးဟောရင်ဟောရင်နဲ့ယောဂီများသိလွယ်မှာဦးဇင်းတွေးကြံပြီးတော့ဟောပြရပါတယ်။အဲတော့အခုယောဂီတို့အဲ့မှာနည်းနည်းကြော်ကြည့်လိုက်ဒီမှာယုံနံကိုပြန်သွားမယ်။နည်းနည်းကြော်ကြည့်ယောဂီများခေါင်းစဉ်နဲ့တွေ့လိမ့်မယ်။အဝိနည်းဘောဂယုတ်ရှိပါလို့ကြည့်လိုက်စမ်းတွေ့ရလား
။
အေးအဝိနည်းဘောဂယုတ်ရှိပါတဲ့။မြန်မာလိုဆိုရင်ဒါ ခွဲကြ၍မရကောင်းသောယုတ်တက်ဖြစ်ပါဒီယုတ်တက်ဖြစ်ပါယုတ်တို့ခွဲကြလို့မရဘူးဥပမာယောဂီတို့တရားရှိပွားတဲ့အခါမှာလက်တွေရှိပါမှတရားမဖြစ်ပါတယ်ဒါမပြည့်မဖြစ်ပါဘူးဒါကြောင့်ညီမယုတ်တက်ဖြစ်ပါဦးစင်းကပါဠိလိုဆိုတတ်အောင်ဆိုပေးမယ်ကဲစာရွေးလေးကြည့်ပြီးတော့လိုက်ဆိုယုတ်တက်ဖြစ်ပါဦးပထဝီအာဘော
အာ
ဘောဒီဇော
ဒီဇော
ဝါယော
ဝါယော
ဩန
ာ
ဂန္ဓာ
ဂန္ဓာ
ရန္တာဩဇာ
ဝ
ထဝီ
အာဘော
တိဇောဝါယောဩနာဂန္ဓာရာတာဩဇာဝထဝီအာဘော
တ
ိဇောဝါယောဩနာဂန္ဓာရာတာဩဇာသုံးခေါက်ဆိုမယ်အေးပဲနားထောင်အောင်အဲ့မှာယောဂီတို့ပထမဆုံးပထဝီတဒါဒါဥစ္စနောယောဂီတို့ရုတ်တဟာသူကအလုံးရေပေါင်းဆို28လုံးရှိပါတယ်အရေးအတွက်ပေါ့အဲ့တော့သူရဲ့အားလုံးရဲ့အားလုံးနဲ့ဆိုင်တဲ့အတိတ်ပဲကတော့ဒါပေါက်ပြန်တတ်တဲ့သဘောတရားဒါကြောင့်ဒီရုပ်ဆိုတဲ့ဇာကဟာပါဠိပြည့်ပေါ့ရူပကလာတယ်အဲ့ဒါကိုပြီးလွယ်အောင်ဒီခေါ်လို့လွယ်အောင်ပြန်တော့ဒုပ္ပါကိုရုပ်လို့ပြန်လိုက်တယ်အဲ့တော့ရုပ်လို့ပြန်တော့ယောဂီတို့ဒါပမာဇကအစ်စ်မဟုတ်တဲ့သူယောဂီတို့ပြချာမသိဘူးရုပ်ဆိုရုပ်လောက်ပဲသိတယ်အဲ့ဒီရုပ်ကိုတကထန်းစီပြီးတော့အတိတ်ပဲပြန်ရင်ဖောက်ပြန်သောသဘောတရားလို့ဖြစ်သွားတယ်ဒါကြောင့်ယုတ်ဟူသည်ဖောက်ပြန်သောသဘောတရားပါတယ်တို့ဒီအဲ့ဒီကျမ်းမှာအတိတ်ပဲစုံသွားတာအဲ့ဒါယုတ်ရဲ့အတိတ်ပဲပြီးတော့မိမိရဲ့ယုတ်တမှန်နဲ့မြန်အမြဲတမ်းဖောက်ပြန်တဲ့အကြောင်းပျက်စီးတဲ့အကြောင်းကိုအခုယောဂီတို့တဖြည်းဖြည်းသိလာလိမ့်မယ်အဲ့တော့ယုဒဆေဘာ28ပါးမှာယောဂီတို့တရားရှုတဲ့မဉ္ဇဉ်ပုံဉ္ဇဉ်ရဖို့ရှုပွားတတ်ရင်ပုဂ္ဂိုလ်တို့ကတော့28ပါးလုံးသိကြမလိုပါဘူးတဲ့ဟောဒီ7ပါးလောက်သိရင်လည်းတရားရှုလို့ရပြီတဲ့အဲ့တော့ဒီ7ပါးနားထောင်အောင်ပထမဆုံးပထဝီတတဲ့ပထဝီတဟာယောဂီတို့ရေသိလို့အောင်ပြောရင်တော့မာတဲ့သဘောနဲ့ပြော့တဲ့သဘောလေးပဲဒီတော့အခုယောဂီတို့ထိုင်နေတဲ့ခန္ဓာကိုယ်ကြီးပေါ့နေရာနဲ့ယောဂညာကြီးလျှောက်ပြီးတော့လက်နဲ့တုတ်ပြီးစမ်းကြည့်မယ်ဆိုရင်အယိုးလိုခေါင်းလိုနေရာတွေစမ်းမိထိမိရင်မာသဘောလေးမတွေ့ဘူးလားအဲ့ဒါပထဝီတက်ပဲအယိုးကြီးခေါင်းကြီးကပထဝီတက်မဟုတ်ဘူးနော်မာသဘောလေးကပထဝီတက်ဟုတ်လားအယိုးကြီးခေါင်းကြီးကဒါပြင်းပြယုတ်လို့ခေါ်တယ်ဦးဇင်းတို့ပရမယုတ်ကယုတ်မှမမြင်ရဘူးမာနေတဲ့သဘောလေးထိကြည့်လို့ပဲသိရတာကံလည်းမရဘူးသဘောလေးပဲသိလိုက်ရတာတခါအတားလိုဦးလိုကလေးသာလိုနေရာတို့ထိမိတော့ငြင်းဉာဏ်နဲ့ပြော့တဲ့သဘောလေးမတွေ့ဘူးလ
ား
အဲ့ဒါလည်းပထဝီဓာတ်ပဲဒီလိုယောဂီတို့ယုတ်တက်ဆိုတာဟာယောဂီတို့အရင်တုန်းကထင်ခဲ့သလိုဟောဒီထိုင်နေတဲ့ကိုကြီးမဟုတ်ဘူးဒါကပြင်းပြယုတ်ကြီးလို့ခေါ်တယ်တကယ်ယုတ်သဘောတရားကသဘောတရားလေးပဲမာနေတဲ့သဘောလေးနဲ့ပြော့နေတဲ့သဘောလေးကိုပထဝီဓာတ်လို့သိပါအဲ့ဒါယုတ်တက်ပဲပရမန္တယုတ်တက်နောက်ဝင်ဒီပထဝီဓာတ်ဟာသဘောတရားဆိုတဲ့အကြောင်းကိုပြီးတော့မှတခါတစ်ဆင့်တက်ပြီးတော့အခြေချလိမ့်မယ်ဘယ်လိုစားအချင်းကျုပ်ပေါ့ဒုရမြောက်ကအာဘောဓာတဲ့အာဘောဓာဆိုတာယောဂီတို့ဖွဲ့စည်းတဲ့သဘောနဲ့ယူစည်းတဲ့သဘောလေးပဲဒါလည်းဘာမှအတုံးလုံးကဲမှုမမဟုတ်ပါဘူးအဲ့တော့ဦးဇင်းတို့အခုယောဂီများနည်းနည်းလေးဥပမာပေးရရင်ခုယောဂီတို့ဆိုကြစို့ဒီမိုးရင်းဆိုလို့ရှိရင်မိုးရွာတော့ဟုတ်လားလေကင်းတဲ့မှာရှင့်နေဖြစ်တယ်ပေါ့အဲ့ဒါကိုနွားတွေကသွားနင်းတဲ့အခါမှာနွားချီရကွက်ကြီးထင်းနေပေါ့ရွံ့နေ။နောက်ခြောက်သွားတဲ့အခါယောဂီတို့အဲ့ဒီနားချီရကွက်ယောဂီတို့မြေကြီးမှာချီရကွက်ပုံတဏ္ဏလေးမထင်ဘူးလား။မ
ထင်ပါ
ဘူး။အေးအဲ့ဒီမြေကြီးဖဲ့ယူလိုက်တဲ့မြေကြီးအပဲ့လေးပေါ့ရလာလိမ့်မယ်။ချီရကွက်ပုံတဏ္ဏလေးပေါ့။ဒါကြောင့်ယောဂီများအဲ့ဒီရေရှိတဲ့ခိုက်မှာတော့ထားတော့ဒါရေကြောင်ဟုတ်လား။ဒီရွံ့နေဖြစ်နေတာရွံ့နေစီးပြီးတော့တခုနောက်တစ်ခုကတ်နေတာလို့ပြောကြရရှိတယ်ပေါ့။ဒါရောယောဂီနဲ့အဲ့ဒါရေကြောင့်ဒီရှင်နေရစိတ်ကံနေတာမဟုတ်ဘူးတဲ့အာဘောဓာတ်ကြောင့်စိတ်ကံနေတာဘာဓာတ်ကြောင့်
အာဘောဓာတ်ကြောင့်
ဘ ဘယ်လိုလုပ်ရောရှင်ဗျာလက်မခံနိုင်ပါဘူးဒီမှာရှင်နေစိုးနေတဲ့အချိန်မှာဟုတ်လားရှင်ဖြစ်နေတာကတော့အစိုးတက်ရေတက်ရှိလို့မို့ရေကြီးလို့ဒါစီးပန်ပြီးတော့တခုနဲ့တခုကတ်နေတာပဲဒီလိုမမြင်တဲ့အာဘောဓာတ်ကဘယ်လိုကတ်ပြီးလို့ရမလဲလေလေလေးပါတဲ့၆အောင်ထားလိုက်ပေါ့၆ယောဂီတို့ရှင်သုံးဖြစ်မသွားဘူးလားကံယုတ်တဲ့အချိန်မှာကျတော့ယောဂီတို့ရင်တော့ထင်ခဲ့တယ်လို့စီးကံအောင်လုပ်တဲ့ရည်ရှိသေးရလားမရှိတော့ဘူးတို့တဲ့ယောဂီများဒီဖုံမုံနေဟာကတ်ဆဲတယ်မို့လားအတုံးလုံးအခဲဖြစ်ဆဲတယ်အဲ့တော့ရည်မရှိတော့တဲ့အချိန်မှာအဲ့လိုစီးဟလားကတ်နေတာဟာတချမ်းတတ်ကြောင်မဟုတ်ပါဘူးတဲ့အာဘောဓာတ်ကြောင်ဘာကြောင်အေးသူကဖွဲ့စည်းတဲ့သဘောတရားပဲအဲ့တော့အာဘောဓာတ်ဒီမင်းရင်ဖွဲ့စည်းတယ်မြန်းရင်ယူစည်းသွားတယ်အဲ့ဒါအဘောဓာတ်လက္ခဏာ။ဘုရားတို့ယောဂီတို့ကရုပ်တက်ပေါ့ယုတ်အသုံးဖိဖြစ်နေတယ်။အဲ့ဒါယောဂီတို့ယုတ်အမှုံပေါင်းများစွာဘူးလေ။ဖွဲ့စည်းပြီးတော့မှအခုလိုခန္ဓာကိုယ်အသုံးဖိလာဖြစ်တာ။အဲ့တော့ခန္ဓာကိုယ်အသုံးဖိဖြစ်အောင်လုပ်ပေးတာဟာဇူးမှမဟုတ်တာအဘောဓာတ်ကလုပ်ပေးတာ။ငါလုပ်ပေးတာမဟုတ်ဘူး၊သူလုပ်ပေးတာမဟုတ်ဘူး၊သာဝရလုပ်ပေးတာမဟုတ်ဘူး။အဘောဓာတ်ကလုပ်ပေးတာ။အဲ့လိုတရားမေတ္တာအချင်းချင်း။နောက်ဒီစောတဲ့ယောဂီတို့ခန္ဓာကိုယ်လေးယောဂီများထို့ကြည့်ကြည့်တဲ့အခါမှာပူတော့ဘောအေးတော့ဘောမတွေ့ဘူးလားမတွေ့ပါဘူးအဲ့ဒါတေသောတ္တယုတ်ပဲသို့သောယောဂီများပူယုံအေးယုံနဲ့တေသောတ္တတဲ့ပံပြည့်စုံနေဘူးပရိမာဇကရင်းပြည့်ချင်းဆိုမှပြည့်စုံသွားတယ်တေသောတ္တဟာရင်းပြည့်ချင်းသဘောတရားရှိပါတယ်ယောဂီတို့ရင်းပြည့်တဲ့သဘောတရားဆိုတော့ခုမှနားထောင်ပြီးတော့နားထဲမှာနည်းနည်းစိမ့်မယ်ရှင်းအောင်ထပ်ပြောလို့ရှင်ယောဂီတို့အခုတဖြည်းဖြည်းနဲ့အိုးမလာဘူးလားအိုးလာတယ်ဟာဘာဖြစ်လို့ဩရတာလဲမဩခြင်းမင်းနဲ့ယောဂီတို့တေသောတက်ကဩအောင်လောင်တာဟုတ်လားယောဂီများတခြားမဟုတ်ဘူးဩတာဟာတေသောတက်ဘယ်လိုလဲသူကဩအောင်လောင်ပလိုက်တာနောက်ယောဂီတို့ဩလုံးမကဩလို့ရှိရင်နာမလာဘူးလားအဲ့ဒါလေယောဂီများရင်းကျက်သွားတာအဲ့ဒါတေသောတက်ကလောင်တာပဲနောက်ယောဂီတို့ဒီကနာလုံးမကနာမရှိမဆန့်နာတော့ပေမသွားဘူးလားအဲ့ဒါတေသောတက်ကလောင်ပလိုက်တာရန်ယောဂီတို့မသိကြရှာတော့လေခန္ဓာတွေစူတောင်းမှုကြတယ်လူခန္ဓာနတ်ခန္ဓာယောဂီများဒီခန္ဓာစူတောင်းရင်ယုတ်တက်ကမပါဘူးလားမပါဘူးယုတ်တက်ပိုင်ယောဂီတို့ဟောဒီတိုသောတက်ကမပါဘူးလားမပါဘူးအေးတိုသောတက်ပိုင်ယောဂီတို့ကလေအိုအောင်နာအောင်တေအောင်တို့ကလောင်းမှာပဲပြီးယောဂီတို့ကမသိကြရှာဘူးအဲ့တော့ယောဂီတို့ကိကဘာနဲ့တူတယ်လဲဆိုတော့အဲ့ဒါမြွေလေးကောင်လှုပ်ကြီးနေတဲ့ရာဇဝတ်သားနဲ့တွေ့ပါတယ်နောက်ဆုံးယောဂီများဝါယောတက်လေးပြောပြီးဆိုတော့ဥမာလေးပြန်ပြောကြတာပေါ့ဝါယောတက်ကတော့ထောက်ကန်းတဲ့သဘောလှုပ်ရှားတဲ့သဘောလေတက်ပေါ့ဒါမျိုးလေယောဂီတို့ကလှုပ်ရှားတဲ့သဘောထောက်ကန်းတဲ့သဘောဆိုမှဒါပရမတ်သဘောရောက်တယ်လေလို့ပြောရင်ပရမတ်သဘောမရောက်သေးဘူးဟိုယောဂီတို့ထိုင်မနေဘူးလားအဲ့ယောဂီတို့ဝါယောတက်ကအဲ့ဒါထောက်ကန်းပေးထားတာယောဂီတို့ကလေတာဖြတ်သွားလို့ရှိရင်ထိုင်နိုင်သေးလားအေးဒါကြောင့်ဟိုယောဂီတို့ထိုင်လို့ရတာဟာဝါယောတက်ကြောင့်ထိုင်လို့ရတာဟုတ်လားအဲ့တော့ထောက်ကံပေးထားတာဝါယောဓာတ်ဒီတော့အဲ့တက်ကြီး၄ပါးကိုဥစဉ်နဲ့မြတ်စွာဘုရားကအာတိဝိတောပမတော့မှာမြွေကြီး၄ကောင်နဲ့ဥမာပေးထားပါတယ်ဒီဥစဉ်တို့ဒီဥမာလေးကအင်မတန်ငံဝေးကရောက်ဖို့ကတော့နားထောင်ကြည့်အောင်ဖြတ်ပြောမယ်အဲ့မှာယောဂီတို့ရေတခါတော့ဒါဖျားပေးတဲ့ဥမာပါဘယင်း၄ပါးဟာမြွေဝါဒနာပါတော့အင်မတန်အစိတ်ကြီးနဲ့မြွေကြီး၄ကောင်မွေးထားတယ်ဒီမြွေ၄ကောင်ကဟုတ်လားတကောင်ကိုက်လိုက်လို့ချင်းချက်ချင်းမီးလောင်သေးတယ်တကောင်ကိုက်လိုက်ချက်ချင်းညိုမဲသေးတယ်တကောင်ကိုက်လိုက်လို့တခါတည်းအေးခဲ့ပြီးတော့ရေခဲလို့ဖြစ်သေးတယ်ပေါ့အကုန်လုံးအစိတ်ပြင်းနဲ့မွေးရည်ကြီးပဲလေးပါအဲ့တော့ခက်ခဲရှိတာကဒီမွေးတွေကိုအစာကျွေးတဲ့လူလိုတယ်လူတော့ဘယင်ကြီးကအကျန်ထုတ်တယ်အင်းဒီကောင်တွေကစိတ်မထင်ကိုက်တာအဲ့တော့လူကောင်းတွေကိုမွေးအစာကျွေးတဲ့လူခန့်လို့တော့မတော်ဘူးပေရန်ကြပြီးသားကောင်းနေခန့်ရင်တော့ကောင်းမယ်ဆိုပြီးတော့ပေရန်ကြတဲ့လူတယောက်ကိုပယ်မင်းအပြစ်ကလွတ်လိုက်ပြီဟောဒီမွေကြီးလေးကောင်မင်းအဲ့ဒါအစာရည်သာကြွေးရည်မှုချိုးပေးဆိုပြီးတော့မွေထင်းရာသူပေးလိုက်အယောဂီတို့ဟိုကောင်ရတာမသိချာဘူးရာသူတော်ရဟာငါရာသူပြေးလွတ်ပတဲ့ဟာသူဝမ်းသာအားရအဲ့ဒီမွေကြီးကိုသူကယောဂီတို့ထင်တဲ့ဘယင်မိုးတဲ့မွေကြီးတွေဆိုတော့အစိတ်မရှိဘူးသူတော်ကောင်းမွေကြီးတွေထင်တာဟိုကအစိတ်ကအပြည့်အဲ့ဒါယောဂီတို့သူကမသိချာတော့လေအဲ့ဒါမွေလိုရေမိုးချိုးပေးအစာတူကိုယ်တိုင်ခွန့်ပေးပေါ့မွေလေးရောက်ပြီမှရေစိတ်ကောင်းဝင်နေချင်းတော့မကြိုက်သေးဘူးပေါ့ဗျာအေးသူတို့စိတ်ဆိုးတဲ့ချင်းကိုက်မှာရာသူသားကယောဂီတို့မွေစုံမင်းသိရဲ့လားမသိဘူးဝမ်းမတာကကျွေးနေတာအဲ့ဒီချိန်မှာတဏှာတက်တဲ့နန္ဒသားတယောက်က
ရတော်သားကိုတူတူကလေးပြောရှာတယ်။ရတော်သားမင်းဝမ်းမတတာလုံမနေနဲ့။မင်းဘယင်ကစေနာရှိလို့တရားဒုက္ခနာမဟုတ်ဘူး။ဒီငွေတွေဟာကန့်ရင်ချက်ချင်းပေးတဲ့ငွေတွေကြီးပဲ။တန်ပြန်တဲ့လူတွေခိုင်းရင်တော့မတော်ဘူး။မင်းတို့လိုသေးတယ်ကြပြီးသားကောင်ကတော့ငဘဝသေးမဲ့ကောင်ဆိုတော့ပေးခြင်းနဲ့ချင်းပေးဆိုတော့မင်းတို့ကမင်းခိုင်းတာအဲ့တော့မင်းထွက်ပြေးလို့ဟောပြောပြတယ်။အဲ့ဒီမှာရုပ်လို့ရတော်သားဟာကြောက်လန့်တကြနဲ့ဟာမလေးချက်ချင်းပေးတဲ့မွေးတွေဆိုပါလားငါမသိလို့သာလှုပ်ကြရတာတော်ပြီဆိုတခါယောဂီကသူထွက်ပြီးတော့မွေးကြီးလေးကောင်ပဲကလွတ်သွားတယ်တဲ့ယောဂီတို့အပေါ်ရင်ကြည့်မယ်ဆိုယောဂီများဩဒီရာသူသားတော်တော်အသိဉာဏ်မရှိတဲ့ရာသူသားပဲကိုယ်ကြိုက်ပေမဲ့မွေးကိုယ်လှုပ်ကြည့်တယ်ဒီလိုသင်ပြမရှိဘူးလားတော်တော်အသိဉာဏ်နေတဲ့ရာသူသားယောဂီတို့အဲ့ဒီရာသူသားဟာအသိဉာဏ်နေတယ်ဆိုရင်လူဘဝနတ်ဘဝမြန်မာဘဝလူချမ်းသာနတ်ချမ်းသာမြန်မာချမ်းသာလူကျင်တဲ့ဥဒုဇဉ်မှန်သမျှဟာအဲ့ဒီရာဇဝသားနဲ့အတူတူပါပဲယောဂီတို့ဒါပြီလို့လေတဲ့ယောဂီများစဉ်းစားကြည့်စမ်းလူချမ်းသာရရနတ်ချမ်းသာရရမြန်မာချမ်းသာရရဟောယောဂီတို့ရုပ်တဲ့ရရင်တက်ကြီးလေးပါမပါဘူးလားအေးအဲ့ဒါယောဂီတို့တေးအောင်ကဲ့မဲ့မွေလေးကောင်ဟိုယောဂီတို့ကထင်တယ်အမလေးငါတို့ကြည့်စမ်းအလွန်ရခဲ့တဲ့လူဝရပါဟကာမဂုံတွေခံစားမယ်ငါတို့ခန္ဓာကိုယ်မှုနဲ့သားတွေလိမ့်မယ်ကောင်းကောင်းစားမယ်ကောင်းကောင်းပွဲကြည့်မယ်ဟုတ်လားကောင်းကောင်းချဲထိုးမယ်ဟောဒါပဲစဉ်းစားနေတာအဲ့တော့တကယ်တော့ယောဂီတို့စဉ်းစားတဲ့ခင်ဗျားတို့ဖြစ်ဟာစောစောရာသူသားနဲ့များထူးရည်ရဲ့လားအိုးယောဂီတို့ငွေလေးကောင်လှုပ်ပြနေတာဟုတ်လားယောဂီတို့အခုရတဲ့ရုပ်တဟံဓာကြီးလေးပါမပါဘူးလားအဲ့ဒါငွေကြီးလေးကောင်ဘာလို့ယောဂီတို့ငွေလေးကောင်လှုပ်ပြတာနော်ယောဂီများဟုတ်လားရုပ်တော်ထင်းနဲ့ငါ့ကိုငါလှုပ်ကြွေးတာငါသားမရလှုပ်ကြွေးရုပ်တော်မဟုတ်ပါဘူးငွေလေးကောင်လှုပ်ကြွေးနေကြတာရုပ်တော်ယောဂီတို့ကတော့ငွေလေးကောင်လှလာရေချိုးပေးရထမင်းပြေးပေးရအိမ်သာတက်ပေးရဟုတ်လားအဝေးဝတ်ပေးရအမှန်ယောဂီတို့သူတို့ကလေယောဂီများဘယ်တော့မှယောဂီတို့ကိုအကောင်းမထင်ပါဘူးတန်ယောဂီများတချို့ယောဂီတို့လေးဖြိုက်တယ်ကောင်ပတ်လက်ကြီးယောဂီများတွေသွားတာမရှိဘူးလားအဲ့ဒါဝါရောငွေကြိုက်တာပဲငွေကြိုက်သွားတာဒီကံယောဂီတို့လှုပ်ကြွေးတဲ့ငွေကယောဂီတို့ပြန်မကြိုက်ဘူးလားအဲ့ယောဂီတို့မွေတိုင်းမခါခြင်းဘဝဆူမတောင်းနဲ့နော်ဘဝတိုင်းဟာယောဂီတို့မွေတွေပါနိဗ္ဗာန်ချမ်းသာတရားလေးမွေကင်းတဲ့နေရာတချို့ယောဂီများကြည်စမ်းတော့တချို့ကယောဂီတို့ဟောလားအဖျားနာရရဲ့ကျွေးကြီးပြီးတော့ကိုယ်တစ်ပါးတွေပူပြီးတော့တည်တာမရှိဘူးလားရှိပါဘူးဗျာယောဂီကတေဇောမွေကြိုက်တာဟုတ်လားတချို့ယောဂီများရေချင်းတွေစွဲပြီးတော့ပိုက်ကြီးတွေကားတည်တာတွေ့ဦးတယ်မဟုတ်လားရှိပါဘူးဗျာအဲ့ဒါအာဘောမွေကြိုက်တာဟုတ်လားရှိပါဘူးဗျာယောဂီတို့ကိုယ်ကနာသူဒီနာရှိတိကြွေးနေတာသူကယောဂီများနေတိုင်းပေဖို့ပေအောင်ကြိုက်ဖို့ကနေတိုင်းကြံနေတာပါအဲ့ကြောင့်မြတ်စွာဘုရားကဘဝတိုင်းဘယ်တော့မှမချီးကျူးမစင်ကျင်ကြီးဟာတဲ့နင်းနေလေးပင်ပြည့်စည်ရွံစရာကောင်းတယ်လို့ပဲတဲ့ဘဝဆိုရင်ဘယ်ဘဝမဆိုရွံစရာပဲတဲ့ခြေသားရှင်တို့ဘယ်ဘဝမှမလိုချင်ကြနဲ့ငွေကြီးလေးကောင်မို့လို့ပါပဲဒီယောဂီတို့တာကြီးလေးပါဒါပြီးစီပေါ့နောက်ဟိုဘက်ကသွားလိုက်ရအောင်ဟိုဝန်နတဲ့ဟုတ်လားဝဏ္ဏယောဂီများအသင်းယုတ်ကိုပြောတာနော်အသင်းယုတ်တဲ့ဟိုယောဂီတို့ရေဘုန်းကြီးကိုလမ်းကြည့်တယ်မမြင်အောင်လားယောဂီများအဲ့ဒီယောဂီတို့မြင်တာဟာမှတ်လိုက်စမ်းဝဏ္ဏဓာတ်တဲ့ဘာတဲ့တို့အေးဝဏ္ဏဓာတ်ကိုမြင်တာယောဂီတို့အဲ့တော့ယောဂီများမှတ်ထားလိုက်ပေါ့ဝဏ္ဏဓာတ်ကတော့အသင်းယုတ်ပဲမိမိရဲ့မျက်စီထဲမှာမြင်လို့ရတဲ့အရာဝတ္ထုမှန်တယ်များဒီဝဏ္ဏဓာတ်လို့သိတာအဲ့လိုသိရင်ယောဂီတို့ရေဒီတလုံးသိရင်ကိုယောဂီတို့အာဟုတို့တွေအများကြီးပြုတ်သွားလိမ့်မယ်။ဒီတော့ယောဂီများမြတ်စွာဘုရားတရားကလေတလုံးသိတဲ့ယောဂီများနိဗ္ဗာန်ရောက်တာပဲပြီးတာပါပဲ။အဲ့တော့ဘုံနာတလုံးနဲ့ယောဂီတို့လောဘဒေါသမောဟသေးပုံကိုလက်တွေ့ယောဂီများရှုနည်းပြမယ်။ယောဂီရှုခွက်တစ်ခါတည်းပါလာလိမ့်မယ်။ကံယောဂီများလမ်းတော်ရင်လူတရားကိုမြင်ပြီတဲ့။ကံယောဂီတို့အဲ့လိုမြင်တဲ့အခါမှာအခုလိုဆရာသမားကောင်းတဲ့ဘုံနာတာဆိုတာအသင်းယုတ်ပဲလို့မသိတဲ့ပုဂ္ဂိုလ်ကမြင်လိုက်တဲ့ပြိုင်နဲ့အဲ့ဒီလူကချောမောလှပရင်နှစ်သက်တဲ့သဘောလေးမလာဘူးလားမလာပါဘူးအဲ့ဒါတခြားလားလောဘလားမလာပါဘူးလောဘဟာယောဂီတို့အာဟုတို့မို့လားမလာပါဘူးအေးပြိတ္တာဘုံသွားမယ်အာဟုတို့ဖြစ်ပြီတေဗံယောဂီတို့အဲ့ဒီလူကအယုတ်ဆိုးဆိုးကြောက်စရာကောင်းတဲ့ဟာကြီးဆိုမနှစ်သက်တဲ့သဘောတရားမလာဘူးလားအဲ့ဒါဒေါသအာဟုတို့ဖြစ်ပြန်မလွတ်ဘူးတာငရဲကြမ်းမဲ့အာဟုတို့လာပြန်ပြီတပံတို့ကပုံမှန်နဲ့အယုတ်ဆိုးကြီးလည်းမဟုတ်အချိုးကြီးလည်းမဟုတ်တာမန်လောက်ပဲဆိုရင်ဒါ ယောက်ျားပဲမိန်းမပဲလူပဲလို့စိတ်ကသိသွားပြန်နေအဲ့ဒါအမှန်မှားတဲ့မောဟပါတဲ့သူညာလူယောက်ျားတို့ရေးအဲ့ဒီမောဟဖြစ်ပုံကိုတချို့ကတော့ဟိုလုံးပြီးတော့ပြသွားတယ်မရှင်းတတ်ဘူးအဲ့ဒါဦးဇင်းကရှင်းပြမယ်ဘာဖြစ်လို့မောဟဖြစ်ရတာလဲယောက်ျားတို့တချို့ကတော့လည်းလုံးပြတယ်ပေါ့နော်ဟိုလောဘဒေါသမောဟရင်မောဟဒီကယောက်ျားဒီလိုပဲလုံးပြီးတော့မပြဘူးလားယောက်ျားတို့ခုရှင်းအောင်ပြမယ်ဦးဇင်း